Britain နိုင်ငံမှာလောင်စာဆီပြက်လက်မှာစိုးရိမ်ပြီးတော့လောင်စာဆီအပြေးဝဲနေကြတာကြောင့်နိုင်ငံတွေကမြို့ကြီးတော်တော်များများဓာတ်ဆီဆိုင်တွေမှာစီရီပြတ်သွားခဲ့ပါတယ်။ EU ဥရောပသမဂ္ဂတွေကနေ Britain နိုင်ငံနှုတ်ထွက်ခဲ့ပြီးတဲ့နောက်အချင်း EU နိုင်ငံတွေကအလုပ်လာလုပ်နေကြတဲ့စီးပွားစာမောင်းသူတွေအပါအဝင်ကုန်တင်ကမောင်းသူတွေအတော်လေးနည်းသွားတဲ့အတွက်ကုန်ပစ္စည်းသယ်ယူပို့ဆောင်ရေးပိုင်းမှာလည်းအတော်လေးထိခိုက်နေတာပါ။ရင်းနှံချက်ဆက်ရုံတွေကနေဓာတ်ဆီဆိုင်တွေစီကိုလောင်စာပို့ပေးမဲ့စီးပွားစာမောင်းသူတွေမရှိလို့လောင်စာပြက်လက်မှာစိုးရိမ်နေကြတဲ့အတွက်ဒီနှစ်တနင်္လာနေ့မှာလည်းဓာတ်ဆီဆိုင်တွေရှေ့မှာစီးထဲဖို့တန်းစီနေကြတဲ့ကားတွေကိုမြို့တော်များများမှတွေ့ရပါတယ်။
Even waiting for petrol for 3 days, like all weekend I've had no petrol, literally on zero, but we've been driving around.
Dusty ten nine boat, sound near our song yet, Chibi, look, your daughter, young bay and near low, Dusty Telluyam and Niari, like Sarah, the mama, Mia Wulu, Lena Muga, Jemonte of your daughter, Pipari, Brexit again, COVID down, Kongjagan, Mounduri, Shaba Nirajan, Saka Gong, Bosari, Bani Malay, Tigai Nivari, a Saka of Yala Humba Pisia, on low, Windijo Boris Johnson, Soyaga, Dollar, Taneti, Taupamuri, look heavy, Yabai Mave.လောင်စာပြက်လက်တဲ့ပြဿနာကြုံနေတာပါ ဗြိတိန်နိုင်ငံထဲမှာရေနံချက်ဆက်ယုံ6ခုလောင်စာထိမ့်သိမ်းတိုလောင်တဲ့နေရာ48ခုရှိတဲ့အတွက်နိုင်ငံထဲမှာလောင်စာပြက်လက်စရာအကြောင်းလုံးဝမရှိဘူးလို့ဗြိတိန်သယ်ယူပို့ဆောင်ရေးဝန်ကြီးကပြောကြားပြီးတော့လူတွေကိုအစိုးရမလွန်ကြဖို့မဝဲကြဖို့တိုက်တွန်းခဲ့ပါတယ်လောင်စာစီပြက်လက်မှုကိုအတူပူးပေါင်းဖြည့်ရှင်းနိုင်ဖို့အတွက်လောင်စာကုမ္ပဏီတွေကြားမှာဈေးနှုန်းအပါအဝင်ပြိုင်ဆိုင်ခွင့်ပေးထားတဲ့ဥပဒေကိုအစိုးရကယာယီရပ်ဆိုင်းခဲ့ပါတယ်။နိုင်ငံသားကကုန်တင်ကားမောင်းသူ 9,000 ကိုလည်းယာယီပြည်ဝင်ခွင့်ပေးမယ်လို့ဗြိတိန်အစိုးရကတနင်္ဂနွေနေ့ကကြေညာပါတယ်။အစိုးရရဲ့အစီအစဉ်ဟာဈေးလိုဖြည့်ရှင်းမှုသာဖြစ်ပြီးတော့အလုံသမားအတော်လေးပြက်လက်နေတဲ့ပြဿနာကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့စီးပွားရေးလုပ်ငန်းခေါင်းဆောင်တွေကတတိပေးထားကြပါတယ်ရှင်။